မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇူလိုင်လ15ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုက်လိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မူကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့တရားမဝင်ရောက်နေပြီးပြည်နယ်တံပေးဖို့အမိန့်ချခံထားသူတွေကိုဖမ်းဆီးမှုတွေတင်းနေကနေတွေကမတိမတာစတင်လိုက်ပါတယ်။သမ္မတထရန့်ကအမျိုးသမီးလွတ်တော်မှတချို့ကိုလူမျိုးရေးအရာတိုက်ခတ်ပြောဆိုမှုပေါ်ဝေဖန်မှုတွေထွက်နေပါတယ်။ဟောင်ကောင်ဆန္ဒပြပွဲမှာပါဝင်သူတွေကိုဖမ်းဆီးအရေးယူမယ်လို့အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျ
ာ။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆီယာမာကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုတော့ပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းနိုင်ခဲ့ပြီဖြစ်ပါတယ်
။လေးမျိုးလေးစားဖြစ်ပါတယ်ခင်ဗျာ။ပြင်ဆင်ဖို့ဖြစ်ဆက်ဖို့ပယ်ဖြတ်ဖို့ဒါတွေကအကြံပြုတင်ပြတာပါ။အကြံပြုတင်ပြခဲ့ခြင်းမရှိတဲ့ပုံမှန်
ဒီအစီရင်ခံစာပါအကြံပြုချက်တွေကိုတော့လွှတ်တော်မှမကြခင်အခြေတည်ဆွေးနွေးမယ်လို့ယူဆရတဲ့အကြောင်းသတင်းအသေးစိတ်မကြခင်အပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရခိုင်ပြည်နယ်အတွင်းကြောက်တော်မြောက်ဦးနဲ့မင်းပြားမြို့တွေမှာတော့ဆစ်ချောင်စခန်းတွေအပါအဝင်ဒီခံမှန်းခြေပြည်သူတသိန်းနီးပါးရေဘေးတည်နေတဲ့တဲ့အမေရိကန်ပြည်ထောင်စုမှာတော့တရားမဝင်နေထိုင်သူတွေကိုနယူးယောက်၊ချီကာဂိုနဲ့လော့စ်အိန်ဂျလိစ်အပါအဝင်အမေရိကန်မြို့ကြီးတွေမှာလိုက်လံရှာဖွေဖမ်းဆီးမှုတွေစတင်နေပြီဖြစ်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုအောင်အောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရောက်နေပြီးပြည်နယ်တံပေးဖို့အမိန့်ချခံထားရသူ2000ကိုဖမ်းဆီးမဲ့အစီအစဉ်တင်းငွေနေကမသိမသာစတင်လိုက်ပါတယ်။တရားရုံးမှာအမှုရင်ဆိုင်ပြီးပြည်နယ်တံပေးဖို့အလွေမှုကြီးကြပ်ရေးဆိုင်ရာတရားသူကြီးကအမိန့်ချခံထားရသူတွေကိုပြစ်မှတ်ထားပြီးလိုက်လံဖမ်းဆီးနေကြောင်းလူမှုကြီးကြပ်ရေးနဲ့အောက်ခွန်ဦးစီးဌာန ICE ယာယီအကြီးအကဲ Matt Albans ကပြောပါတယ်ဖမ်းဆီးမှုကိုဘယ်နေရာမှာပြုလုပ်ပြီးဘယ်နှုတ်ကိုဖမ်းဆီးပြီးပြီဆိုတာကိုတော့သူကပြောဆိုခြင်းမရှိပါဘူးဒါပေမဲ့တန်ရက်ကအုတ်ထုတ်အမဲတွေဆောင်းပြီးတကားတွေကိုကန်ချောက်ဖွင့်အော်ဟစ်ဖမ်းဆီးမယ်လို့ရှစ်ပြောင်းချစ်ချနေထိုင်သူတွေစိတ်ကူးထားတဲ့ပုံရိပ်ကတော့တင်းနှင်းကုန်တွေနေ့အထိဖြစ်လာခဲ့ခြင်းမရှိသေးပါဘူးမိုင်ယာမီနယူးယောက်အတ္လန်တာနဲ့ဘော်တီမိုးမြို့တို့မှာဖမ်းဆီးခံရပြီးအကူအညီလိုလာမဲ့ရှစ်ပြောင်းနေထိုင်သူတွေအတွက်ဖျားကြောင်းနေတဲ့ရှစ်နေတွေကအစင်းစင်းစောင့်ပေးနေကြပါတယ်တရားရုံးရဲ့ဖမ်းဝရမ်းထုတ်မပြနိုင်ရင်တကားဖွင့်မပေးကြဖို့အတွက်လဲသူတို့ကရွှေပြောင်းအခြေချနေတဲ့သူတွေကိုကြိုတင်မှာကြားထားကြပါတယ်။ဒါအပြင်ဖမ်းဆီးခံရသူတွေအနေနဲ့ရှေ့နေမှာပါပဲတစုံတရာထုတ်ဖို့ပြောဆိုတာစာရွက်တင်မှာလက်မှတ်ရေးထိုးတာမျိုးမလုပ်ကြဖို့လဲမှာကြားထားပါတယ်။ဖမ်းဆီးမှုတွေပြုလုပ်ဖို့စီစဉ်ထားတဲ့မြို့ကြီးအတော်များများကမြို့တော်ဝင်တွေဟာဒီမိုကရက်ပါတီဝင်တွေဖြစ်တာကြောင့်ရဲတပ်ဖွဲ့နဲ့ဒေသခံအရာရှိတွေအနေနဲ့ပြည်ထောင်စုအစိုးရရဲ့လူမှုကြီးကြပ်ရေးဆိုင်ရာအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုကြဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်မှာဒီကနေ့တင်းနှင်းလာနေမနေ့ခင်းမှာလဲဒီမိုကရက်လွတ်တော်အမတ်တချို့နဲ့ပတ်သက်ပြီးထပ်မံဝေဖန်ခဲ့ပါတယ်အခြေအမြင့်မရှိတဲ့အကြောင်းအရာတွေဆွေးရတဲ့စကားလုံးတွေကိုတုံးပြီးတော့ပြောကြားခဲ့တာကြောင့်ဒီတိုင်းပြည်နဲ့နောက်ဒီအစ္စရေးနိုင်ငံနောက်ဒီသမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ကိုဒီအစွမ်းအောင်လွတ်တော်အမတ်တွေဘယ်တော့တောင်းပန်မလဲဆိုပြီးတော့ထရန့်ကဒီမနေ့ခင်းမှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်တနင်္ဂနွေနေ့တုန်းကလည်းအောက်လွတ်တော်ဒီမိုကရက်အမျိုးသမီးအမတ်တွေကိုသူတို့ရဲ့မူလဇင်းမြင့်နေရင်းနိုင်ငံတွေကိုပြန်ပြီးအဲဒီကရာဇဝတ်မှုတွေကိုကင်တွေဖြည့်ရှင်းဖို့ Twitter ကနေပြောပါတယ်။ဒါမှမဟုတ်အဲဒီအမျိုးသမီးအမတ်တွေထဲမှာမင်းနီဆိုတာပြည်နယ်ကအောက်လွတ်တော်အမတ်အီလျန်အိုမာတူသာဆိုမာလီယာမှာမွေးဖွားခဲ့သူပါ။တခြားသုံးဦးကတော့မန်ဆာချူးဆက်ပြည်နယ်ကိုစားပြုလွတ်တော်အမတ်အိုင်ယနာပရက်စလီဟာဆင်ဆနတီအိုဟိုင်းယိုးပြည်နယ်မှာမွေးဖွားခဲ့ပြီးတော့အလက်ဇန်ဒရီယာအိုကာစီယိုကော့ဒက်စ်ဟာနယူးယောက်မြို့သူဖြစ်တယ်လို့ရရှိတာလီဘာမီရှိဂန်ပြည်နယ်ဒီထရိုက်ဇာတိပါဒီလွှတ်တော်အမတ်၄ဦးတည်းက၃ဦးဟာအမေရိကန်မှာမွေးဖွားတဲ့နိုင်ငံသားတွေဆိုတာကိုသမ္မတထရန့်အနေနဲ့ Twitter မှာအခုလိုမရေးသားခင်မှာသိသလားဆိုပြီးတော့ VOA ကမေးမြန်းထားတာကို AB တော်ကအကြောင်းမပြသေးပါဘူးဒီအောက်လွှတ်တော်အမျိုးသမီးအမတ်တချို့ဟာမကြသေးခင်ကမှဒီ Texas ပြည်နယ်နယ်စပ်တချို့မှာရှိတဲ့ဒီထင်းသေးစခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့အဲဒီရအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီသမ္မတရဲ့မူဝါဒတွေကိုမကြေမနက်ဖြစ်နေတာပါခင်ဗျာ
ပါရှံပင်လေခွေမှာစီရေးအချိန်ပုံမတင်မှာလာမဲ့အရေးဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုအဖွဲ့ဝင်နိုင်ငံအနေနဲ့အဓိကထားဆွေးနွေးသွားမယ်လို့ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမဂရီနီကပြောပါတယ်ဘယ်ဂျန်နိုင်ငံဘရပ်ဆဲမြို့မှာတင်းနေလန်နေကျင်းပဖို့ရှိတဲ့ EU နိုင်ငံရဲ့ဝန်ကြီးများအစည်းအဝေးမှတိုင်ခင်မှာသူကသတင်းနောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာပါအမေရိကန်နဲ့အီရန်ကြားတင်းမာမှုတွေရှိနေတဲ့ကြားကပဲ အီရန်ကအဆိုပြုထားတဲ့ဒေသရင်းဆွေးနွေးပွဲကျင်းပဖို့အားပေးထောက်ခံကြောင်းကိုလည်းမိုဂရီနီကပြောပါတယ်လီဗျားမှာရှိတဲ့ထင်းသိမ်းစခန်းတွေရဲ့အခြေအနေတွေကိုလည်းလူသားချင်းစာနာထောက်ထားမှုလိုအပ်ချက်အရဥရောပသမဂ္ဂကစောင့်ကြည့်သွားမယ်လို့သူကပြောပါတယ်ဒီလအစောပိုင်းကလီဗျားနိုင်ငံထရီပိုလီမြို့အနားကရွှေပြောင်းချေချနေသူတွေထင်းသိမ်းစခန်းကိုလေကြောင်းကတိုက်ခိုက်ခံခဲ့ရတဲ့အတွက်အနည်းဆုံးလူ53ဦးသေဆုံးပြီးဒါဇင်နဲ့ချီပီတန်ရခဲ့တာပါဥရောပမှာပုံမကောင်းမွန်တဲ့ဘဝနေထိုင်မှုရဖို့ရွှေပြောင်းချေချတွေကမြေထဲပင်လယ်ကိုဖြတ်သွားမှာကိုတားဆီးဖို့အတွက်သူတို့ကိုကြံ့ညက်ပြီးမတန့်ရှင်းတဲ့ထင်းသိမ်းစခန်းတွေမှာထားတာလို့ဆိုပါတယ်အခုလိုရွှေပြောင်းချေချထင်းသိမ်းစခန်းကိုတိုက်ခိုက်ခံရတဲ့ဖြစ်ရပ်ကရွှေပြောင်းအခြေချအရေးဖြစ်ရှင်းဖို့ဥရောပသမဂ္ဂရဲ့မူဝါဒကိုမေးခွန်းထုတ်เสียဖြစ်လာပါတယ်
တနင်္ဂနွေနေ့ကမော်စကိုဆန္ဒပြပွဲမှာပါဝင်သူအတိုက်ခံနိုင်ငံရေးသမားတွေနဲ့ဆန္ဒပြသူတွေကိုရုရှားရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်စက်တင်ဘာမှာကျင်းပမယ့်မြို့တော်ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားလှယ်တွေပါဝင်ရှင်းပြခွင့်ပြုဖို့သူတို့ကတောင်းဆိုခဲ့ကြတာပါပုရှကင်ရင်းမြစ်မှာစုံရဖို့လူမှုကွန်ရက်ကနေတိုက်တွန်းနှိုးဆော်မှုတွေကြောင့်လူပေါင်း1000ကျော်လောက်စုဝေးနိုင်ခဲ့ကြပါတယ်ရွေးကောက်ပွဲမှာပါဝင်ရှင်းပြမယ့်သတိပုဂ္ဂလကိုယ်စားလှယ်လောင်းကိုသတ်မှတ်ထားတဲ့လူဦးရေကလက်မှတ်ရေးထိုးထောက်ခံပေးရမယ်ဆိုတဲ့စီမင်းစီကံကြောင့်လက်မှတ်စုဆောင်းကောက်ခံပြီးတော့တင်ပြခြင်းမှာအာဏာပိုင်တွေကဒီလက်မှတ်တွေကအတုတွေဆိုပြီးတော့ပယ်ချခဲ့တဲ့အပေါ်အတိုက်ခံတွေကမကြေမနက်ဖြစ်နေတာပါငင်းငန်းစွာဆန္ဒပြမှုအပြီးမှာလူပေါင်း38ဦးထိန်းသိမ်းခံရတယ်လို့ဆန္ဒပြပွဲဆောင်ကြည့်တဲ့အဖွဲ့တွေကပြောပါတယ်တရားမဝင်စုဝေးမှုဆိုပြီးတော့ဖြုတ်ခွဲဖို့ကြိုးစားတဲ့ရဲတွေကိုကိုယ်လုံငန်းတာဝန်ကိုသိကြဖို့ဆန္ဒပြသူတွေကအော်ဟစ်ပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်တနည်းအနေနဲ့ကထိန်းသိမ်းခံရတဲ့ကိုစလေလောင်းလီယူဘော့ဖ်ဆိုဘူကတော့ဒီရုရှားအာဏာပိုင်တွေဟာအလုံးရဲ့အနာဂတ်ကိုဖျက်ဆီးနေတယ်ဆိုပြီးတော့ကန့်ကွက်တဲ့အနေနဲ့အစာငတ်ခံဆန္ဒပြမယ်လို့ပြောဆိုထားပါတယ်။ဘယ်ပါတီကမှမဟုတ်တဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဟာဒီရွေးကောက်ပွဲမှာပါဝင်ရှင်းပြခြင်းနဲ့ဆိုရင်ဇူလိုင်6ရက်နောက်ဆုံးထားပြီးတော့ထောက်ခံသူ4500ရဲ့လက်မှတ်တွေကိုစုဆောင်းတင်ပြရမှာဖြစ်ပါတယ်ခင်ဗျာ။
ဗီယူအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယူအမေရိကန်တန်ကနေတင်းနယ်လာနေ့ညနေပိုင်းသတင်းတွေကိုဆက်လက်ကြည့်ညာပေးနေတာပါခင်ဗျာတင်နေကနေကဟောင်ကောင်ကျွန်းမှာအစိုးရဆန့်ကျင်ဆန္ဒပြရင်းရဲတွေနဲ့ရုံးရင်ဆန်ခတ်ဖြစ်ရာကကုန်းတိုက်ထဲဝင်သွားကြသူတွေဟာစူပူအောင်ကြွသူတွေလို့တရုတ်ပြည်မှာရေကိုလိုလားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောကြားလိုက်ပါတယ်ဆန္ဒပြပွဲအတွင်းရဲတွေရဲ့လှုပ်ဆောင်မှုတွေကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကထောက်ခံကြောင်းပြောကြားလိုက်ပြီးစောင့်ဆန်းစစ်ဆေးမှုတွေပြုလုပ်ပြီးတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ပြောပါတယ်ဟောင်ကောင်ကျွန်းကနေတရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကိုလုံးဝရုပ်သိမ်းရေးနောက်တရုတ်အစိုးရအတီးပြုတ်ခန့်ထားတဲ့ဟောင်ကောင်ကောင်းဆောင်ကယ်ရီလမ်နှုတ်ထွက်ပေးရတို့အတွက်ဟောင်ကောင်လမ်းမတွေပေါ်ချီတက်ဆန္ဒပြခဲ့ကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုရဲတပ်ဖွဲ့ကနံပါတ်တုတ်တွေမျက်ရည်ရုံငွေကောင်းတွေတုံးပြီးတင်းငွေတွေကလူစုခွဲခဲ့ပါတယ်။ရှာတင်းအရာမှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲကတော့တင်းငွေတွေတစ်နေ့လုံးနေပါငင်းချမ်းချမ်းရှိခဲ့ပေမဲ့ဆန္ဒပြပွဲပြီးဆုံးကနေမှရဲတွေနဲ့ဆန္ဒပြသူတွေကြားရုံရင်းဆန်ခတ်ဖြစ်ခဲ့တာပါ။ဆန္ဒပြသူတို့ကအနီးနားကကုန်းတွေထဲဝင်ပြေးကုန်ကြပြီးတဲ့နောက်ရုံရင်းဆန်ခတ်မှုတွေအဲ့ဒီကုန်းတွေထဲမှာဆက်ဖြစ်ခဲ့ပါတယ်။
ထိုင်ဝမ်သမ္မတဆိုင်ဝန်ဟာဟေတီနိုင်ငံကိုစနေနေ့မှာအလဲသွားရောက်ခဲ့ပြီးဟေတီနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးနဲ့ပတ်သက်ပြီးတော့သူသဘောထားကိုပြောကြားပါရတယ်။လေးနိုင်ရွယ်ကြာမြင့်တဲ့ဒီကီဇင်တွေသမ္မတဟာကုန်စည်ပြပွဲကိုတက်ရောက်ခဲ့တယ်လို့ဟေတီမျိုးသားပြတဲ့ကိုလည်းသွားရောက်ကြည့်ရှုခဲ့ပါရတယ်။ဟေတီသမ္မတဟိုဗနယ်မိုဆီနဲ့နိုင်ငံခြားသဘောတူညီချက်နဲ့ဆောင်ရွက်တဲ့စီမံကိန်းတွေစတင်နေပြီဖြစ်ပြီးထိုင်ဝမ်အနေနဲ့အပြည့်အဝပံ့ပိုးဆောင်ရွက်သွားမယ်ကြောင့်သမ္မတဆိုင်ဝန်ကထပ်လောင်းပြောပါရယ်ဒီခီးစဉ်တွေလွတ်တော်မှ3ဦးပါဝင်တဲ့ထိုင်ဝမ်ကိုယ်စားလှယ်အဖွဲ့အပြင်ထိုင်ဝမ်စီးပွားရေးလုပ်ငန်းရှင်များအသင်းနဲ့စုံဦးတည်ထွင်လုပ်ငန်းရှင်များအသင်းတို့လည်းလိုက်ပါလာခဲ့ကြပါရယ်တရုတ်နိုင်ငံအနေနဲ့အဲ့ဒီဒေသအတွင်းလုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေချိန်မှာပဲဇွန်လ17ရက်နေ့ကစတင်တဲ့ဆယ်နှစ်ကြာခီးစဉ်တွင်ဟေတီမြို့တော် Port au Prince ကိုသမ္မတဟာအရင်ဝင်ရောက်ပြီးတဲ့နောက်တခြား Caribbean နိုင်ငံတွေကိုဆက်ဆံရေးတိုးမြှင့်ဖို့လဲနီးလန်းတွေရှာနေပါတယ်။ Dominican Republic နိုင်ငံဟာ2018ခုနှစ်မှာထိုင်ဝမ်နဲ့လက်တွဲဖြုတ်ခဲ့ပြီးတဲ့နောက်တရုတ်အစိုးရစီကနေဒေါ်လာ3ဘီလီယံချေငွေရဖို့ရှိတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒီတော့တွင်ထိုင်ဝမ်ဟာအခုခါမှဒီဟေတီရဲ့လျှက်စစ်စီမံကိန်းတွေအတွက်ဒေါ်လာတန်150ထုတ်ချေးဖို့အစီအစဉ်ရှိပေမဲ့ဟေတီလွှတ်တော်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ငွေကြေးလက်ခံရယူဖို့မဆုံးဖြတ်ရသေးပါဘူး။သမ္မတဆိုင်ဝမ်ဟာကရမ်ဘီယံဒေသတွေကိုဒီအလဲလာတဲ့ပထမဆုံးထိုင်ဝမ်သမ္မတလည်းဖြစ်ပါတယ်ခင်ဗျာ
။ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာဆက်ဆွေးနွေးမှုတွေဒီကနေ့စတင်လာမှာတရုတ်ပြည်မှာကြီးရဲ့ခလန်းလန်းနေလို့တဲ့လက်ရှိသမ္မတနဲ့ရှင်ပြိုင်ဖို့ပြည်မှာကြီးနဲ့နှိစပ်မှုကိုလိုလားတဲ့ ခေါင်းရှင်မျိုးတော်ဝန်ဟာအတိုက်ခံပါတီရဲ့သမရကိုယ်စားလှောင်းအဖြစ်ရွေးချယ်ခံခဲ့ရပါတယ်။ထိုင်ဝမ်ကျွန်းကစိတ်ကမ်းမျိုးတစ်ခုဖြစ်တဲ့ခေါင်းရှင်မျိုးတော်ဝန်ဟန်ကီယိုယူဟာလျှက်စစ်ပစ္စည်းကုမ္ပဏီအကြီးတစ်ခုဖြစ်တဲ့ Foxconn Technology ကိုတည်ထောင်သူအပါအဝင်တခြားကိုယ်စားလှောင်းလေးဦးကိုဒီကနေ့အနိုင်ရပြီးသူတို့ပါတီရဲ့သမရလှောင်းအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ကြောင်းအတိုက်ခံအမျိုးသားရေးပါတီကကြေညာပါတယ်။သူဟာ2020ခုနှစ်ဇန်နဝါရီလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဆိုင်အင်းဝမ်နဲ့ထိတက်ရှင်ပြိုင်ရမှာဖြစ်ပါတယ်။သမ္မတကိုယ်စားလှောင်းနှုတ်ဦးလုံးဟာတရုတ်ပြည်မှာကြီးနဲ့ဘလို့ပုံစံဆက်ဆံလို့တဲ့ဆိုတော့လူထုရဲ့သဘောထားကိုရောင်ပြန်ဟတ်တဲ့မထူးကြီးတဲ့နိုင်ငံရေးရည်ရည်ချက်တွေရှိနေလာကြောင်းဒီရွေးကောက်ပွဲမှာတရုတ်ပြည်မှာကြီးရဲ့အရေးပါမှုနဲ့ဩဇာတက်ရောက်မှုတွေဟာသိသာစေမှာဖြစ်ပါတယ်
။ Mrs. B.မြေတောင်ပိုင်းတစ်လျှောက်မှာရှိတဲ့ပြည်နယ်တွေမှာမိုးသက်ထန်စွာရွာသွန်းနေပါရယ်ဟာရီကိန်းမုန်တိုင်းကိုနေပိုင်းကိုဝင်ရောက်လာချိန်မှာအခုလိုမိုးကြီးကြဲရွာသွန်းနေတာပါအာကန်ဆက်တန်နစီမစ်ဇိုရီမစ္စစ်ဆပီပြည်နယ်တွေအပြင်လူနေကျဲပါတဲ့ဒေသတို့မှာဘာရီဟာရီကိန်းမုန်တိုင်းကြောင့်9စင်တီမီတာကနေ15စင်တီမီတာအထိမိုးပိုပြီးတော့ရွာသွန်းမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါရယ်ဒီမုန်တိုင်းဟာစနေနေ့မှာပြင်းအားအဆင့်တဲ့မုန်တိုင်းအဖြစ်နဲ့လူဝီဇီယားနာပြည်နယ်ကိုစတင်ဝင်ရောက်ခဲ့တာပါတိုင်းမဲလေနယူးအွန်လိုင်းမြို့မှာတိုက်ရိုက်တိုက်ခိုက်တာမျိုးမရှိပေမဲ့လျှက်စစ်တအားတွေပြတ်တောက်သွားသလိုပြည်နယ်ရဲ့တခြားဒေသတွေမှာလည်းရည်ရည်ကြီးခဲ့ပါတယ်။လူဝီဇီယားနာပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘဲအက်ဒဝတ်ကတော့ဒီမုန်တိုင်းဟာဒီဘေးအန္တရာယ်ကာကွယ်ဖို့ပြင်ဆင်ခဲ့ပေမဲ့လည်းမျှော်မှန်းထားတဲ့အဆိုးဆုံးအနေအထားအထိဖြစ်မလာခဲ့တာကြောင့်ဝန်တာကြောင့်ပြောဆိုပါရခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုအောင်အောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆုံထိတ်တန့်ရောက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစည်းအဝေးခန်းစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းခဲ့ပြီးတော့အစည်းအဝေးခန်းစာပါအကြံပြုချက်တွေကိုတော့အခုဇူလိုင်လအကုန်ပိုင်းလွှတ်တော်မှာအခြေတည်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ပူပေါင်းကော်မတီမှာပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကတော့လက်ရှိဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်အပေါ်မှာသဘောမတူကြောင်းတိကျမှတ်ချက်ပေးထားပါတယ်။သတင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပို့ပေးထားပါတယ်
။ဟုတ်ကဲ့နိုင်ငံရေးပါတီအသီးသီးနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်45ဦးပါတဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကလေးလကျော်ကြာကာလအတွင်းမှာအစည်းအဝေး25ကြိမ်တည်းမနဲ့ကျင်းပပြီးတဲ့နောက်မှာပြည်ထောင်စုလွှတ်တော်ကိုဒီကနေ့အစည်းအဝေးခန်းစာတင်သွင်းခဲ့တာဖြစ်ပါတယ်။ပူးပေါင်းကော်မတီက2008ဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇယား5ခုကိုစစ်စစ်လေ့လာတုံ့တက်ပြီးတဲ့နောက်အကြံပြုချက်3900ကျော်တင်ပြထားကြောင်းပူးပေါင်းကော်မတီရဲ့အတွင်းရင်းမှဒေါက်တာမြတ်ညာနာဆိုးကပြည်ထောင်စုလွှတ်တော်မှာအစည်းအဝေးခန်းတင်ပြပါတယ်
။အကြံပြုတင်ပြစုစည်းချက်များအနေနဲ့ကတော့ကျွန်တော်ရှင်းဦးစွာတင်ပြခဲ့လိုပါပဲ။၄မျိုးလေးစားဖြစ်ပါတယ်ခင်ဗျာ။ပြင်ဆင်ဖို့ဖြည့်ဆွတ်ဖို့ပယ်ဖြစ်ဖို့ဒါတွေကအကြံပြုတင်ပြတာပါ။အကြံပြုတင်ပြခဲ့ခြင်းမရှိတဲ့ပုံမှန်ကိုခွဲများကိုတော့ကျွန်တော်တို့ကမူလအတိုင်းထားရှိရန်ဆိုပြီးတော့စုစည်းထားရှိခဲ့တာဖြစ်ပါတယ်။အဲ့တော့ပြင်ဆင်ဖြည့်ဆွတ်ပေဖြစ်ဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားလုံးပေါ်မှာတင်ပြချက်ပေါင်းစုစုပေါင်း3965ချက်ရှိပါတယ
်ဒီပြင်ဆင်မဲ့အကြံပြုချက်တွေကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရေးစီကိုဖြန့်ဝေထားပေမဲ့အစည်းအဝေးခန်းစာဖတ်ကြားရမှာဘယ်ပုံမှန်တွေကိုဘယ်လိုပြင်ဆင်မဲ့ဆိုတာကိုတော့ထည့်သွင်းထားတာမရှိပါဘူးလွှတ်တော်ပူပေါင်းကော်မတီရဲ့ဒီအစည်းအဝေးခန်းစာကိုကော်မတီမှပါဝင်သူအားလုံးလက်မှတ်ရေးထိုးပြီးသဘောကွဲလွဲချက်တွေကိုအစည်းအဝေးခန်းစာမှာပူးတွဲဖော်ပြဖို့ကော်မတီလုံထုံးလုံနေလမ်းညွှန်မှာပါရှိပါတယ်။ဒါကြောင့်ကော်မတီမှပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတရားသဘောထားမှတ်ချက်၃ချက်တင်ပြထားကြောင်းဒေါက်တာမြတ်ညာနာဆိုးကပြည်ထောင်စုလွှတ်တော်ကိုအခုလိုဆက်လက်တင်ပြခဲ့ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့စည်းဆောင်ရွက်ခြင်းသည်ဖွဲ့စည်းပုံအခြေခံဥပဒေအခန်း7နှင့်ကိုက်ညီခြင်းမရှိသောကြောင့်တက်မတော်သားလွှတ်တော်ကိုယ်စားလှယ်များကကော်မတီဖွဲ့စည်းရန်အဆိုတင်သွင်းစဉ်ကပင်ကန့်ကွက်ခဲ့ပြီးဖြစ်ပါသည်အချက်နှင့်အနေနဲ့ကတော့တို့ရတွင်ပြောင်စုလွှတ်တော်မှမဲခွဲဆုံးဖြတ်အတည်ပြုပြီးအဆိုပါကော်မတီကိုဖွဲ့စည်းခဲ့ခြင်းဖြစ်၍ပြင်ဆင်ရေးပူးပေါင်းကော်မတီတွင်တက်မတော်သားလွှတ်တော်ကိုယ်စားလှယ်များကပြောင်စုလွှတ်တော်၏ဆုံးဖြတ်ချက်ကိုလေးစားလိုက်နာသောအပြင်ပါဝင်တက်ရောက်ခဲ့ပါသည်အမှတ်3ချက်ထို့သို့တယောက်စင်တွင်လည်းတက်မတော်သားလွှတ်တော်ကိုယ်စားလှယ်များမှပြင်ဆင်ရန်အဆိုပြုချက်များတင်သွင်းခြင်းသဘောထားမှတ်ချက်ပြုခြင်းတို့ကိုဆောင်ရွက်ခဲ့ခြင်းမရှိပါယခုပူးပေါင်းကော်မတီအစည်းအဝေးခန်းစာဆိုင်ရာလုပ်ငန်းစဉ်များသည့်ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုင်ရာဖြန့်ချက်များနှင့်ကိုက်ညီမှုမရှိပါကြောင်းသဘောထားမှတ်ချက် ပြုပါသည်ဆိုပြီးတော့တီးခြားသောရာမှတ်ချက်ပြုထားတာကိုလည်းကျွန်တော်တို့အနေနဲ့ပူရဲတင်ပြအပ်ပါတယ်ခင်ဗျာ
ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုအခုလိုပြောဆိုပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေအကျတဲကိုကျော်လွှားနိုင်မှုဆိုရင်အစိုးရပိုင်းချုပ်တော်ပိုင်းဟိုအချက်ဖက်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေကြားမှာဟန်ချက်ညီညီပူးပေါင်းဆောင်ရွက်နိုင်ဖို့ဟာအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်လာမယ့်ပေါ်လေနော်ဥပဒေချမ်းရေးဆွဲတဲ့အပိုင်းဥပဒေချမ်းကိုဆွေးနွေးတဲ့အပိုင်းနော်ဥပဒေချမ်းကိုပြည်တော်စုလွတ်တော်မှာအတည်ပြုချက်ရယူတဲ့အပိုင်းတွေမှာနော်အရက်ဘက်ခေါင်းဆောင်တွေစစ်ဘက်ခေါင်းဆောင်တွေနဲ့ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေနဲ့တပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေကြားမှာနော်နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ဖြည်းဖြည်းရောက်ရောက်ကြဲကြဲပြန့်ပြန့်ပူးပေါင်းဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ
်လွတ်တော်ကိုယ်စားလှယ်တွေထံကိုဖြန့်ဝေထားတဲ့အကြံပြုချက်3900ကျော်ကိုဆွေးနွေးဖို့အတွက်လာမယ့်ဇူလိုင်လ22ရက်နေ့မှာနောက်ဆုံးထားပြီးအမည်စင်းပေးဖို့ကြဖို့ကိုလွတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်လွတ်တော်အတွင်းမှာဒီအကြံပြုချက်တွေကိုဆွေးနွေးဆုံးဖြတ်ကြီးပြုပြီးတဲ့နောက်မှာအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုနယ်ပယ်အသီးသီးကလူပုတ်ကိုဌာနအဖွဲ့အစည်းတွေစီကနေအကြံဉာဏ်ရယူပြီးဆက်လက်ပြုစုသွားမှာဖြစ်ပါတယ်
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကမိုးများရေကြီးနေတဲ့သတင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်အတွင်းကြောက်တော်မြောက်ဦးနယ်မင်းပြားမြို့နယ်တွေမှာတော့ဒီရက်ပိုင်းတွေအတွင်းရေကြီးရေရှမ်းမှုတွေဖြစ်ပွားပြီးတော့ဆစ်ဆောင်စခန်းတွေအပါအဝင်ခံမှန်းခြေပြည်သူတသိန်းနီးပါးရေဘေးတင်နေပြီးတော့ကူညီကယ်ဆယ်ရေးအကူအညီတွေကအခုထက်ဒီမရသေးဘူးလို့ဒေသခံလွတ်တော်ကိုစရဲတွေကပြောပါရယ်မြေကဘာနဲ့နီးတဲ့အိမ်တွေရေတိုက်စားလို့ဖြိုဖျက်ခဲ့ရတယ်လို့လည်းဒေသခံတွေကပြောပါရယ်ရခိုင်ပြည်နယ်အစိုးရတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနတာဝန်ရှိတဲ့သူတွေအနေနဲ့ရေဘေးတင်ပြည်သူတွေကိုအမြန်ဆုံးကူညီဖို့ဆောင်ရွက်သွားမယ်လို့ပြောတယ်လို့လက်ရှိရခိုင်ပြည်နယ်အတွင်းမှာတော့အင်တာနက်ဖြတ်တောက်ထားတာကြောင့်အချက်လက်စည်းရင်းရယူရေးမှလည်းကွဲလွဲမှုတွေရှိပြီးတော့ကြန့်ကြာမှုတွေရှိနေပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ဒီရက်ပိုင်းတွင်မိုးရွာသွန်းမြင့်ရေမြင့်တက်လာမှုကြောင့်ကြောက်တော်မြောက်ဦးနဲ့မင်းပြားမြို့နယ်တွေမှာရေဘေးတင့်နေတဲ့အခြေအနေကိုတော့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကအခုလိုပြောပါရယ်
။နောက်ဆုံးအခြေအနေကတော့မြောက်ဦးမြို့နယ်မှာဆိုလို့ရှိရင်ကြောက်ကြက်ဇေဒီတော်ကြီးသာမြင်အဲ့ဒီရွာ56ရွာလောက်ကတော့ရေဘေးနဲ့ဂျုံရပါနောက်ကျွန်တော်လင်းမြမြမြင့်တက်တဲ့အတွက်ကြောင့်လင်းမြမြဘုံမှာပြရှိတဲ့ဒီဆင်မောကန်ကျေးရွာရဲ့ပြီးတော့ဒိန်ညောစိဘေးဆောင်စခန်းရဲ့မြောင်မြောဆက်ပွဲရင်းနှီးမြတာတွေရဲ့နောက်မန္တလေးအမှတ်တရားပြည်နယ်ပြည်ထောင်စုအကြားမှာရန်ကုန်စစ်ဒီကားလမ်းကိုရေတော်နေတာတွေရှိပါဒီဒုက္ခပြည်စခန်းက6000ကျော်နဲ့ကျေးရွာကလူတွေပါအကုန်လုံးပေါင်းလိုက်ရင်တော့တပေါင်းကျော်ပါမင်းကမြို့နယ်ကကတော့မင်းဘူးဆောင်တဲ့ခုံသာဆောင်ရေကြီးတဲ့အတွက်ကျေးရွာပါအကုန်လုံး30ကျော်လောက်ပေါ့နော်ရေနှင်းမြို့နယ်ကလူကြီးကတော့5000ကျော်ပါကျောက်တော်ဖက်မှလည်းပဲတပါးစိတ်တော်ဆရက်တပန်တို့ကျောက်ကလုံးတို့မင်းသားတော်တို့အဲ့ဒီဖက်မှလည်းနှင်းမြို့နယ်တာရှိပါတယ်ရေဘေးဒုက္ခကြီးကတော့မြောင်ဦးရေကျောက်တော်ရေမင်းကြီးရေဆိုတော့အကုန်လုံး3000လောက်တော့ရှိနေတယ်မှာလေ
ရေဘေးတင့်သူတွေအနေနဲ့အရေးပေါ်ကယ်ဆယ်ရေးကူညီတွေမရရှိသေးဘူးလို့ဦးထွန်းတာစိန်ကဆက်ပြောပါတယ
်။ဘက်ဆိုင်ရာကတော့ကြာခုထက်ကြီးတော့မရောက်သေးဘူး။အရက်ဖက်အဖွဲ့စည်းတွေကလည်းမရောက်သေးဘူးပေါ့နော်။
ရခိုင်ပြည်နယ်သုံးမြို့နယ်မှာရေဘေးတဲ့အခြေအနေတွေကိုတော့ရခိုင်ပြည်နယ်အစိုးရသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနကဦးစီးရာရှိဦးရဲမင်းဦးကအခုလိုပြောပါတယ
်ဒီဦးလောလောဆယ်ကမြောက်ဦးကြောက်တော်မင်းပြဗျသုံးမြို့နယ်အဲသုံးမြို့နယ်မှာဒီမင်းပြမြင့်မြင့်တဲ့ခုကြောင့်လေးတိုက်စားတဲ့ချို့နေနေလေလုံးဝဖြစ်စည်းသွားတဲ့အိမ်တွေရှိတယ်နော်နွားလိုကျွဲလိုအိမ်ဆုံးတာတွေရှိအဓိကတည်းကတခိုင်လုံးပေါင်းလိုက်မယ်ဆိုရင်ကျွန်တော်လူကြီး9400ခုရှိသွားပါပြီ။အဲဒီရေဘေးတဲ့ပြည်သူတွေကိုတော့ဒါ၆ပတ်မောအများဆုံးဆောင်ရွက်နေပါလား
။ရေခိုင်လွတ်တော်ကူးစလဲတွေအနေနဲ့ရေဘေးကြောင့်ဖြစ်ပြောင်းတဲ့သူတွေရောရေဘေးတဲ့ရွာကနေမရှိပြောင်းသေးတဲ့စည်ရင်းကိုပါအခြေခံထားတာဖြစ်ပြီးရေခိုင်ပြည်နယ်စုရသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနကတော့သူတို့စီကိုရောက်လာတဲ့ရွှေပြောင်းရေဘေးဒုက္ခသည်စည်ရင်းကိုအခြေခံတဲ့အတွက်ကွဲလွဲမှုတွေရှိနေတာပါ။တရှိရခိုင်ပြည်နယ်တွင်အင်တာနက်ဆက်သွယ်ရေးလိုင်းဖျက်ဆောက်သားမှုကြောင့်အချက်လက်စုဆောင်းရေးမှာမြေပြင်အခြေအနေနဲ့ကွာဟမှုရှိနိုင်တယ်လို့ဦးစီးရာရှိဦးရဲမင်းဦးကခုလိုဆက်ပြောပါတယ
်။ကွာတဲ့အပေါ်မူတည်ပြီးတော့ကျွန်တော်တို့နေနေမှာပြေပူလာတဲ့အပေါ်မူတည်ပြီးတော့ကျွန်တော်တို့ကဒီဟာကညွှန်ကြားရတာဖြစ်ပါတယ်။ကျွန်တော်တို့ခုပြောတဲ့စည်းရင်းကဒေးလို့ရဖို့ရွှေ့ရတဲ့လူဦးရေစင်ဖြစ်ပါတယ်။မြေပြင်တဲ့သူတွေကတော့ ชื่อสุรศรีเนี่ยง่ามาช่วยมาเปียงมั้ยเนี่ยแข่งกันอยู่ที่ชื่อสุรศรีเยเวียนทางทางเนี่ยพี่รอถ้ากูอยากกูอยากมาชื่อกันจะเป็นอะไรเฟซบุ๊กดูเดี๋ยวโซเชียลมีเดียดิแชทออนไลน์ดิสุรศรีพงศ์ดิพี่รอไอ้พี่รอเจ๊ๆมาเปียวหรอเปล่าถ้ารอไอ้นี่เป็นอย่างกันจริงมั้ยดิเดี๋ยวเนี้ยอะไรด้วยก้าวเนี่ยเนี่ยซะเนี่ยแชทแล้วดิไปปุ๊ดเลยเสร็จแล้วดิไม่ใช่หรอกูซะรอแล้วอีดูเนี่ยก็แบบว่าแค่ๆขึ้นหน่อ
ကန်တန်းနေရာတွင်ပိုင်းကိုရေးတိုက်စားလို့အင်ချီ၁၀လုံးကျော်ဖြိုလိုက်ရတယ်လို့မင်းပြမျိုးကျန်းရေးကရုဏာပေါင်းသင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်လင်းမျိုးမြေအတိုက်စားလို့လေမနေ့ပိုင်းကစတူနေရတယ်ရေးတိုက်စားလို့ကံပါကျူကြလို့လေဒီမနက်ကအင်၁၀လုံးကျူတယ်ကျူနိုင်ချီရှိတဲ့အင်ကအင်ချီ၂၀လောက်ရှိသေးတယ်ကို ဒီကနေ့မှာထုတ်ပြန်ထားပါတယ်။ဒါပြင်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမိုးများရေကြီးမှုအခြေအနေအေယာဝတီမြစ်ချင်းတွင်းမြစ်စစ်တောင်းမြစ်နဲ့ကရတန်မြစ်လေးမြို့မြစ်တို့ရဲ့စိုးရိမ်ရေမှချင်းနေတဲ့သူမြစ်ကမ်းပါးဘေးနေထိုင်သူတွေအနေနဲ့မြေပြိုကျမှုအန္တရာယ်နဲ့သဘာဝဘေးအန္တရာယ်မိုးလေဝါဒအထူးသတိပေးကြေညာချက်တွေကိုမျက်ခြေမပြတ်ဖို့နဲ့လိုက်နာကြဖို့ကိုလည်းမိုးစလညွှန်ချ
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအုပ်ချုပ်တဲ့အစိုးရစနစ်ပြောင်းလဲလာခဲ့တာလင်းနေရှိပြီဖြစ်ပေမဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယနိုင်ငံအနေနဲ့ဒေသရင်းကတခြားနိုင်ငံတွေကိုအလုံးအရင်းနဲ့ထွက်ပြီးအလုပ်ကင်ရှာဖွေလုပ်ကင်နေကြဆဲဖြစ်ပါတယ်အခုရပိုင်ထိုင်းနဲ့မလေးရှားနိုင်ငံတွေအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေကြရတာကိုကြည်ကြည်အားဖြင့်တိုင်းပြည်စည်းဝါအခြေအနေဟာအခြေခံလူထုအတွက်ခဏအချိန်ထိအထောက်အကူမပြုနိုင်သေးဘူးဆိုတာသိသာပါတယ်အစိုးရစနစ်တွေပြောင်းလဲသွားပေမဲ့ဆင်းရဲမွတ်တေမှုတွေကိုခါစီခံနေကြရပြီးပြည်ပကိုအလုတ်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွေးနွေးလိုသူတွေအနေနဲ့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ burmese@voanews.com ကိုရေးသားပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါလိမ့်။ပေါင်းဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါညဓာတ်ရီလိုက်အစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်ပြည်ထောင်စုတွင်တရားမဝင်နေထိုင်သူတွေကိုရှာဖွေဖမ်းဆီးမှုတွေစတင်နေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါရစေ။နယူးယောက်မြို့၊ချီကာဂိုနဲ့လော့စ်အိန်ဂျလစ်အပါအဝင်အမေရိကန်မြို့ကြီးတွေမှာတော့တရားမဝင်နိုင်ငံသားတွေကိုရှာဖွေဖမ်းဆီးမှုတွေစတင်လှုပ်ဆောင်နေပါပြီ။နေရက်ပြန်ပို့ဖို့အမိန့်ထုတ်ခံထားရတဲ့နိုင်ငံသား 2,000 လောက်ကိုအာဏာပိုင်တွေကဖမ်းဆီးမှုတွေစတင်လှုပ်ဆောင်နေတာပါ။ဒီလိုဖမ်းဆီးမှုတွေကြောင့်ဒေသတာဝန်ရှိတဲ့သူတွေအပါအဝင်ဒီမိုကရက်တွေဘက်ကမကြေမချမ်းဖြစ်စေပေမဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေဘက်ကတော့ဒါကိုအားပေးထောက်ခံခဲ့ကြပါတယ်။ Mike O'Sullivan သတင်းပေးပို့ထားတာကိုသားညွန်ဦးပြောပြပေးပါရှင်
။ San Francisco မြို့တော်ဝန် London Bridge ကတော့သမ္မတဒေါ်နယ်ထရန့်ဆူရကိုအားခံပြီးတော့ San Francisco မြို့ဟာရွှေ့ပြောင်းသူတွေအတွက်ခိုးလုံရဆက်ဖြစ်နေစေရမယ်ဆိုပြီးတော့ဂရိပီပြောခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကလည်းနယူးယောက်မြို့မှာသမ္မတရဲ့ဒီညွှန်ကြားချက်ပေါ်မှာကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပါတယ်။ဒီလုပ်ရက်ကိုစတင်မှုကျွန်တော်တို့မှာတာဝန်ရှိပါတယ်ဆိုပြီးတော့ဆန္ဒပြခေါင်းဆောင်တူကနေပြောသွားတာပါဆန္ဒပြသူတူကတော့ဒီမိတ်ကြောင့်မလို့လူမှုတိုင်းဝိုင်းအတွက်မှာစိုးရိမ်ကြောင်ရစရာတွေဖြစ်ကုန်တယ်လို့အပြစ်တင်ပါတယ
် The raids and the threat of raids have been impacting our communities by spreading
ဒီလိုဖမ်းဆီးတာတွေဖမ်းဆီးမယ်ဆိုတဲ့ချိန်ချောက်မှုတွေကြောင့်ကျမတို့လူမှုအဝန်အဝိုင်းမှာအကြောက်တရားတွေပြန့်နှံ့ပြီးစိုးရင်ကြောက်ကြစရာတွေဖြစ်စေပါတယ်လူတွေသူတို့အိမ်ထဲကနေမထွက်ရဲအောင်လုပ်တဲ့လုပ်ရပါပဲ
နေရပြန်ပို့ဖို့လူမှုကြီးကြပ်ရေးဆိုင်ရာတရားရုံးအမိန့်ထုတ်ခံထားတဲ့လူတွေကိုပြစ်မှတ်ထားဖမ်းဆီးမှာဖြစ်တယ်လို့လူမှုကြီးကြပ်ရေးနဲ့အောက်ခွန် ICE ရဲ့ယာယီအကြီးအကဲ Matt Elbans ကပြောထားပါတယ်အခုတနင်္ဂနွေနေ့ကစပြီးတော့တနင်္ဂနွေလုံးအတိုင်းအတာစီမံချက်နဲ့လုပ်မှာဖြစ်ပေမဲ့အခုထက်တိတော့အကြီးကျယ်ဖမ်းဆီးမှုတွေကတော့မတွေ့ရသေးပါဘူးဘယ်နှယောက်ဖမ်းဆီးမိပြီလဲဆိုတာကိုလည်းတရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးဒီမိုကရက်မြို့တော်ဝင်တွေကတော့သမ္မတရဲ့ဒီညွှန်ကြားချက်ကိုပူပေါင်းဆောင်မှာမဟုတ်ဘူးဆိုပြီးတော့ပြောနေကြပါတယ်ဆန်ဒီယိုကိုမြို့နားမှာတော့တောက်ကြနေတဲ့ကဆန္ဒပြသူတွေဟာနေဆက်အထိကိုချီတက်ခဲ့ပါတယ်မြို့တော်ဝါရှင်တန် DC မှာတော့လွှတ်တော်အမတ်တွေဟာသမ္မတရဲ့ဒီညွှန်ကြားချက်အပေါ်မှာဝေဖန်ပြစ်တင်ပါတယ်နယူးယောက်ပြည်နယ်ရဲ့အောက်လွှတ်တော်အမတ် Alexandria Ocasio-Cortez ကအပြစ်မဲ့မိသားစုတွေကိုဖမ်းဆီးတဲ့မူဝါဒပဲဆိုပြီးတော့ဝေဖန်ပါ
It is unnecessary to have a policy to detain innocent women and families.
ဘဒုကိုမှအန်ဒီရဲ့မပေးတဲ့အပြစ်မဲ့အမျိုးသမီးတွေနဲ့မိသားစုတွေကိုဖမ်းဆီးဖို့မူဝါဒမရှိသင့်ပါဘူး။သူတို့ဟာအမေရိကန်ပြည်ထောင်စုအတွင်းမှာခိုလုံခွင့်ရဖို့အတွက်တရားဝင်လျှောက်ထားကြတဲ့သူတွေပါ။
အမေရိကန်စုအတောင်ဝင်ရှိသူတွေဘက်ကတော့နေဆက်ကနေပြီးတော့တရားမဝင်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားသူတွေအတော်များနေပြီးတော့အခုဆိုရင်တော့တလားထဲမှာရင်သသိန်းလောက်ထိရှိနေပြီလို့ဆိုပါတယ်။ Arizona ပြည်နယ်အလွတ်တော် Matt and Dibix လိုမျိုး Republican အမတ်တွေကတော့ဒါဟာတကယ့်ကိုအကြက်တဲကြီးပါလို့ပြောပါတယ
်။ Months ago while many of my colleagues were claiming that the border situation was a manufactured crisis,
လူငယ်လာတွေကလည်းနေဆက်အခြေအနေဟာချီချီမွမွအကြက်တဲတည်းရဖြစ်လာနေပြီလို့ကျွန်တော်တို့လုံးဖော်ကင်ဘက်အတော်များများပြောနေချိန်မှာအခြေအနေတွေစိုးရွားလာတာကြောင့်ရေကြီးလောက်ရတော့မယ်လို့ကျွန်တော်တို့တိုက်တွန်းနေတာပ
ါ။သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကတော့ဥပဒေပါအားနည်းချက်တွေကိုဖြည့်ဆည်းပြင်ဆင်ဖို့လွှတ်တော်ကိုတိုက်တွန်းနေပါတယ်။အခုချိန်ထိတော့အဖမ်းဆီးသတင်းဘာမှမရသေးဘူးလို့ရွှေပြောင်းဝင်ရောက်သူတွေကိုအကူအညီပေးနေတဲ့အမေရိကန်လူမှုကြီးကြပ်ရေးကောင်စီကပြောပါတယ်။ Texas ပြည်နယ်မှာရှိတဲ့တရားမဝင်ဝင်ရောက်တဲ့မိသားစုတွေကိုထားတဲ့ထင်းသိမ်းစခန်းမှာလည်းရောက်လာသူတွေကိုဥပဒေကြောင်းအရအကူအညီပေးဖို့သူတို့ရဲ့ရှင်းနေတွေကိုအစင်သေးအဲ့ဒီမှာလှုပ်ထားပါတယ်။ New York မြို့တော်ဝင် Bill Dill Blasio ကလည်းစတင်တီကတော့သူ့ရဲ့မြို့မှာ ice cement jet 3ခုလောက်ရှိပေမဲ့အဖမ်းဆီးသတင်းဘာမှမကြားဘူးလို့ပြောပါတယ်။တင်းဦးအနေနဲ့မှလည်း ice closure မှုသူ့တို့မြို့မှာဘာမှမတွေ့ရဘူးလို့ဆိုပါတယ်။ ice ပြောခွင့်ရသူကတော့ ice အရာရှိတွေရဲ့လုံခြုံရေးအတွက်အခုဒီစီမံချက်နဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ညွှန်ဆိုထားပါတယ်ခင်ဗျာ။
ကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြပြချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ် Radio အစီအစဉ်ဒီမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ဟာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရောက်နေပြီးပြည်နယ်နံပေးဖို့အမိန့်ချခံထားသူ2000ကိုဖမ်းဆီးမဲ့အစီအစဉ်တနင်္ဂနွေနေ့ကမသိမသာစတင်ပါတယ်။တရားရုံးမှာအမှုရင်ဆိုင်ပြီးပြည်နယ်နံပေးဖို့လူမှုကြည့်ကြရေးဆိုင်ရာတရားသူကြီးကအမိန့်ချခံထားသူတွေကိုပြစ်မှတ်ထားပြီးလိုက်လံဖမ်းဆီးနေကြောင်းလူမှုကြည့်ကြရေးနဲ့အောက်ခွန်ဦးစီးဌာန ICE ယာယီအကြီးအကဲ Matt Evans ကပြောပါတယ်ဖမ်းဆီးမှုတွေကိုဘယ်နေရာမှာပြုလုပ်ပြီးဘယ်နှဦးကိုဖမ်းဆီးပြီးပြီဆိုတော့သူကပြောဆိုခြင်းမရှိပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့တင်းနှင်းလာနေမနေ့ခင်းမှာလဲဒီမိုကရက်လွတ်တော်အမတ်တချို့နဲ့ပတ်သက်ပြီးထပ်မံဝေဖန်ခဲ့ပါတယ်အခြေအမြင့်မရှိတဲ့အကြောင်းအရာတွေစိုးရွားတဲ့စကားလုံးတွေကိုသုံးပြီးပြောကြားခဲ့တာကြောင့်ဒီတိုင်းပြည်နဲ့အစ္စရေးနိုင်ငံသားတွေနောက်သမ္မတအုပ်ချုပ်ရေးအဖွဲ့ကိုဒီအစွန်းရောက်လွတ်တော်အမတ်တွေဘယ်တော့တောင်းမှမလဲဆိုပြီးသမ္မတထရမ့်ကဒီမနေ့မှာ Twitter လူမှုကွန်ရက်ကနေရေးသားခဲ့တာပါ။ပါရှန်ပင်လယ်ကွက်မှာစီးရေးအရှင်ပုံမိုတင်းမာလာမဲ့အရေးဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုအဖွဲ့ဝင်နိုင်ငံအနေနဲ့အဓိကထားဆွေးနွေးသွားမယ်လို့ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲ Federica Mogherini ကပြောပါတယ်။ Belgium နိုင်ငံ Brussels မြို့မှာEU နိုင်ငံရေးဝန်ကြီးတွေအစည်းအဝေးမတိုင်ခင်သူကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။တင်းနေကနေနေ့ကမော်စကိုဆန္ဒပြမှာပါဝင်သူအတိုက်ခံနိုင်ငံရေးသမားတွေနဲ့ဆန္ဒပြသူတွေကိုရုရှားရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။စက်တင်ဘာမှာကျင်းပမဲ့မြို့တော်ရွက်ောက်ပွဲမှာအတိုက်ခံကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ခွင့်ရဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့အပြင်လှိုင်းလက်မီတာ190 kHz 159ကလည်းဖန်ယူနာဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.
From Washington, this